မြန်မာစစ်ကောင်စီအပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်ဖို့ဩစတြေးလျအစိုးရကအလေးနဲ့စဉ်းစားနေကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်
We're open to further engagement. I think we engage at official level and
ပြမထားအရေးယူတန်ခတ်ဖို့အခိုင်အမာဆွေးနွေးမှုတွေရှိနေပြီးဩစတြေးလျအစိုးရကအလေးနဲ့စဉ်းစားနေပါတယ်လို့နိုင်ငံခြားရေးဝန်ကြီး Penny Wong ကစင်ကာပူနိုင်ငံနိုင်ငံတကာမဟာဗျူဟာလေလာရေးဌာနရုံးခွဲမှာကျင်းပတဲ့အမေအဖြေကဏ္ဍမှာပုတ်ထုံးတွေကပြောဆိုသွားတာပါစင်ကာပူနိုင်ငံခီးစဉ်ပြည်မှာတော့ဆက်မှုအင်အားကြီးနိုင်ငံ20 G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ဖို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုဝန်ကြီးဝန်ခရီးဆက်မှာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလတရနေ့နောက်ပိုင်းမြန်မာဒီမိုကရေစီရေးကောင်ဆောင်တော်အောင်ဆန်းစုကြည်နဲ့အတူစစ်ပွဲရဲ့အကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနာကိုလည်းစစ်တပ်ကဖမ်းဆီးထားတာပါရှောင်းတာနာဟာနိုင်ငံတော်လျှို့ဝှက်ချက်အုပ်ရေးချိုးဖောက်မှုအပါအဝင်အခြားဆွဲချက်တွေနဲ့ပါရင်ဆိုင်နေရတာဖြစ်ပြီးသူ့ရဲ့အမှုကိုတရားရုံးကကြားနာရမှာလဲဩစတြေးလျတန်ယုံတာဝန်ရှိသူတွေကြားနာခွင့်မပေးပါဘူးသူ့ကိုလွှတ်ပေးဖို့ဩစတြေးလျအစိုးရကတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာပြစ်ခတ်နေတဲ့ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကိုလက်နက်နဲ့ဆက်ဆက်ပစ္စည်းတင်ဖို့ရောင်းချခွင့်နဲ့ခီးတော်လာခွင့်ပိတ်ပင်အပါအဝင်တန်ခတ်ပိတ်ဆို့မှုအတော်များများကိုလည်းဩစတြေးလျအစိုးရကချမှတ်ထားတာဖြစ်ပါတယ်